မြန်မာနိုင်ငံမှာဘိန်းစိုက်ပျိုးထုတ်လုပ်မှုတွေမကြသေးခင်နှစ်တည်းအတွင်းတိုးလာနေရမှာရွှေတရီကန်ဒေသတစ်ခုလုံးကိုကြည့်ရင်မြန်မာရဲ့ဘိန်းထွက်နှုံးကထိတ်ဆုံးအဆင့်ထိရောက်နေတဲ့အကြောင်းကုလသမဂ္ဂရဲ့မူရစ်စေဝါနဲ့ရာဇဝတ်မှုတိုက်ဖျက်ရေးယုံ UNODC ရဲ့အစိုးရခန်းစားဒေသကဖော်ပြလိုက်ပါတယ်မြန်မာအစိုးရကတော့ဘိန်းတိုက်ဖျက်ရေးအစီအစဉ်တွေကိုအချိန်မြင့်ဆောင်ရွက်နေတယ်လို့ဆိုပေမဲ့တနိုင်ငံလုံးဘိန်းပပျောက်ရေးစီမံကိန်းကတော့မှန်းထားတဲ့အတိုင်းအကောင့်ထဲပုံနိုင်ဖို့မလွယ်တော့ဘူးလို့ပြောနေပါတယ်ဒီအကြောင်းပြေဆုံးကိုတော့ကိုအောင်လင်းဦးကပြောပြမှာပ
ါမြန်မာနိုင်ငံကဘိန်းထုတ်လွှတ်မှုဟာဒီနှစ်2013ခုနှစ်အတွင်း26ရာခိုင်နှုန်းတိုးပြီးမက်ထရစ်တန်ချိန်ပေါင်း850ထိရှိခဲ့တဲ့အတွက်ဒါအဆိုရင် UNODC ကစောင့်ကြည့်မှတ်တမ်းတင်နေတဲ့2002ခုနှစ်ကစလို့အများဆုံးဖြစ်တဲ့အကြောင်းအစိုးရခန်းစားချက်ကဖော်ပြထားတာဖြစ်ပါတယ်ဘိန်းစိုက်ပျိုးထုတ်လုပ်မှုတွေရှော့ချရေးအစီအစဉ်တွေရှိတယ်ဆိုရင်မလဲမြန်မာနိုင်ငံရဲ့ဘိန်းစိုက်ပျိုးမှုပမာဏဟာ2006ခုနှစ်ကစလို့နှစ်စဉ်တိုးလာနေတာပါဒီနှစ်မှာတော့73ရာခိုင်နှုန်းအထိမြင့်တက်ခဲ့တာဟာစိုးရိမ်စရာဖြစ်တဲ့အကြောင်း UNODC ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားဂျေဆင်အီလေးကအစီအစဉ်ခန်းစားထုတ်ပြန်ရမှာပြောဆိုလိုက်ပါတယ
် It is worrying that this is continuing but I think there are a lot of other factors contributing to the increase inIn cultivation in Myanmar that
အခြေအနေကဒီအတိုင်းဆက်ဖြစ်နေမယ်ဆိုရင်တော့စိုးရိမ်စရာပါဒါပေမဲ့လေမြန်မာနိုင်ငံမှာစိုက်ပျိုးမှုတွေတိုးလာရတဲ့အကြောင်းရင်းကတော့အတော်များများရှိနေတယ်လို့လည်းကျွန်တော်ထင်တယ်ဒီအထက်မှာတချို့ကိစ္စတွေကတော့အစိုးရကမကင်တွယ်နိုင်မဲဖြစ်နေတာတွေလည်းပါနိုင်ပါတယ
်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ဦးစီးရာရှိချုပ်ရဲမှုချုပ်ဝင်းခေါင်ကတော့ဘိန်းစိုက်ခင်းအေကာပေါင်းနှစ်စဉ်ထောင်နဲ့ချီဖြစ်စည်းတာလို့အစိုးရကဘိန်းစိုက်ပျိုးမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေလှုပ်ဆောင်နေတဲ့အကြောင်းပြောဆိုခဲ့တာပါဒါပေမဲ့လက်နက်ကင်ပြိပကတ်တင်နဲ့လူညွေးကိစ္စအပါအဝင်အခက်အခဲတွေရှိနေစေဖြစ်တာကြောင့်အောင်မြင်တဲ့လောက်မအောင်မြင်နိုင်ပဲဖြစ်နေရတာလို့ပြောပါတယ
်ဘိန်းစိုက်ပျိုးမှုရေးဆိုတာတော့သူကစိုက်ပျိုးရေးတိုးတက်တယ်ဆိုတာများသောအားဖြင့်ကျွန်တော်တို့ဒီဘာပေါ့နော်အလှမ်းမမီတဲ့အထူးသဖြင့်ကတော့ကျွန်တော်တို့လက်နက်ကင်အဖွဲ့အစည်းတွေရှိနေတဲ့ area တွေဘက်မှာပဲများနေတယ်အဲ့တော့ကျွန်တော်တို့ကတော့မိမိလူညွေးရေးတွေယူပြီးတွာလာနိုင်တဲ့နေရာတွေအထိကတော့ကျွန်တော်တို့ဘိန်းဖြည့်ဆည်းမှုတွေကိုကျွန်တော်တို့ဆောင်ရွက်တယ်အဲ့ဒီလိုအချို့သောဥစ္စာတွေတိုးတယ်ရှိနေတယ်ဆိုတော့ညာလေကျွန်တော်တို့လက်လက်မမီတဲ့ area တွေမှာကြားတဲ့အခါကျတော့ရှိနိုင်ပါတယ်ဒါတွေကတော့
မြန်မာနိုင်ငံကဘိန်းစိုက်ပျိုးမှုတွေရဲ့92ရာခိုင်နှုန်းကတော့ရှမ်းပြည်နယ်မှာဖြစ်ပြီးကျန်တဲ့800ရာခိုင်နှုန်းနီးပါးကတော့ကချင်ပြည်နယ်မှာတွေ့ရတဲ့အကြောင်း UNODC ရဲ့အစိုးရခန်းစားကဖော်ပြထားပါတယ်ပြည်တွင်းပြည်ပကမိုးရေဆေးဝါးသုံးဆက်မှုတွေကြီးထွားလာတာဟာလည်းဘိန်းစိုက်ပျိုးမှုတိုးရတဲ့အကြောင်းရင်းတစ်ခုဖြစ်နိုင်တယ်လို့အဓိကအားဖြင့်ကတော့တောင်သူတွေစားဝတ်နေရေးမပြေလည်တဲ့အတွက်ဘိန်းကိုပိုဆိုင်လာကြတာကိုလည်းအစိုးရခန်းစားကထောက်ပြထားတာပါလေလာချက်တွေအရဘိန်းစိုက်ပျိုးမှုနဲ့စီးရဲမွဲတင်မှုကြားဆက်နွယ်မှုတွေအခိုင်အမာရှိနေတာကိုတွေ့ရတဲ့အကြောင်းလဲ UNODC အရာရှိဂျေဆင်အီလေးကပြောပါတယ
် Certainly poverty is one of the drivers of an increase in cultivation.I mean if a family has no money and they don't have the capacity
စင်ရမွေးတင်မှုကစိုက်ပျိုးမှုတွေတိုးလာအောင်တွန်းအားပေးတဲ့အဓိကအကြောင်းရင်းတစ်ခုဆိုတာကတော့သိကြပါတယ်မိသားစုတစုမှာပိုက်ဆံလည်းမရှိအနီးအနားမှာလည်းတခြားရဘောက်ရလမ်းမရှိဘူးဆိုရင်တော့ရက်တီရှင်သန်နိုင်ဖို့အတွက်ဖြစ်နိုင်သမျှနီလန်းရှာပြီးစားဖို့တောက်ဖို့အတွက်ငွေရအောင်ရှာကြရမှာပါပဲအခုဆိုရင်ရှမ်းပြည်နယ်မှာဒီအတိုင်းဖြစ်နေတာကိုလည်းတွေ့နေရပါတယ်
မြန်မာဆွေရတော့တနင်္ဂနွေလုံးဘိန်းပပျောက်ရေး2014ခုနှစ်မှာနောက်ဆုံးထအကောင့်တွေပေါ်ဖို့အစောပိုင်းမှာရည်မှန်းထားတာပါဒါပေမဲ့လည်းလက်တလောအခြေအနေတွေအရကတော့မှန်းထားတဲ့အတိုင်းဖြစ်နိုင်မှာမဟုတ်ဘူးလို့မြန်မာနိုင်ငံရဲတပ်ဖွဲ့ကရဲမှုချုပ်ဝင်းခေါင်ကပြောပါတယ
်ဒီအခြေအနေတိုင်းဆိုလို့ရှိရင်ရည်မှန်းချက်ဒီဘာပဲဖြစ်နေဖြစ်နေ2014ခုနှစ်မှာပပျောက်ဖို့ဆိုတဲ့ပထမဥစ္စာဟာဘယ်လိုနည်းနဲ့မှကျွန်တော်တို့မမီနိုင်ဘူးမဖြစ်နိုင်ဘူးအဲ့တော့ကျွန်တော်တို့ကတစ်ဖက်မှာလက်နက်ကင်ပြိပက္ခတွေရှိနေသေးတဲ့ညကာလပတ်လုံးဒါတွေကအပြစ်ပြမှုဆိုတဲ့ဥစ္စာတော်တော်ခက်ခဲတယ
် UNODC ရဲ့ပြီးခဲ့တဲ့လစမ်းမှာထုတ်ပြန်ခဲ့တဲ့အစိုးရခန်းစာထဲမှာလည်းမြန်မာနိုင်ငံဟာဘိန်းစိုက်ပျိုးမှုနဲ့စိုက်ပျိုးနိုင်တဲ့အလားအလာရှိတဲ့ area ဟာ2012ခုနှစ်ထဲမှာ18ရာခိုင်နှုန်းတိုးလာခဲ့တဲ့အကြောင်းဖော်ပြခဲ့တာပါဒီလိုပဲမြန်မာနိုင်ငံတွင်းနဲ့ဒေသတွင်းနိုင်ငံတွေမှာပါသုံးဆွဲမှုတွေများလာနေတဲ့ methamphetamine စိတ်ကြွဆေးထုတ်လုပ်ရာအဓိကနိုင်ငံတစ်ခုဖြစ်နေတွေ့ရတယ်လို့မြန်မာနိုင်ငံကထုတ်လုပ်တဲ့စိတ်ကြွဆေးတွေကိုအိန္ဒိယတိုင်းပြည်မှာဖမ်းဆီးရမိတာတွေကလည်းအရင်ထက်ပိုများလာတဲ့အကြောင်းအစိုးရခန်းစားကဖော်ပြခဲ့တာဖြစ်ပါတယ်ခင်ဗျာ